လက်ရှိမြန်မာလွှတ်တော်တွင်ကဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဥပဒေပြုရေးလုံဆောင်ချက်တွေမှာပွင့်လင်းမြင်သာမှုမရှိသလိုပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကလည်းအားနည်းနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မြန်မာလွှတ်တော်တွင်ဘလောက်ပွင့်လင်းမြင်သာမှုရှိခဲ့ပါသလဲဆိုတဲ့ KSSS ကလွှတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံတွေကိုဝေမျှကြတဲ့ကမ္ဘာလုံးဆိုင်ရာဥပဒေပြုရေးပွင့်လင်းမြင်သာမှုရက်တရပဆွေးနွေးပွဲပထမဆုံးနေ့မှာအခုလိုပြောဆိုလိုက်တာပါ။အသေးစိတ်ကိုမဆွမွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအရသာအစိုးရလက်ထက်ကစတင်ပြီးတော့ကျင်းပခဲ့တဲ့ပထမအကြိမ်ပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးတွေကနေစလို့ယနေ့အချိန်ထိလွှတ်တော်တွင်ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးတွေအတွက်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ကအဆိုတင်သွင်းမှုတွေအတီးပြုပြထမ်းချက်တွေနောက်လွှတ်တော်တွင်ကကော်မတီကော်မရှင်အသီးသီးရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေဥပဒေပညာရှင်တွေရဲ့အထွေထွေတွေကိုဖလှယ်ဆွေးနွေးကြတာဖြစ်ပါတယ်အခုလက်ရှိလွှတ်တော်တွင်လုံဆောင်ချက်တွေမှာပွင့်လင်းမြင်သာမှုအားနည်းသလိုလွှတ်တော်တွင်ဥပဒေပြုရေးကိစ္စမှာလည်းပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုသိရှိနားလည်မှုကအားနည်းတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကထောက်ပြပြောဆိုပါတယ
်။လူထုရဲ့တာဝန်ရှိတဲ့ဆိုတော့လူထုတဘောပေါက်ဖို့အတွက်ပညာပေးတဲ့စီစဉ်ရေးအများကြီးလိုပါတယ်။လွှတ်တော်မှတ်တွေကဘူးပေါ့နော်။လူထုအဖွဲ့အစည်းတွေကလူထုပါဝင်မှုအရေးကြီးကြောင်းကိုလူထုကိုရှင်းပြပြလို့ပါပဲ။အဲဒါကြောင့်ပါလီမန်အကောင့်ကိုဒီမိုကရေစီအကောင့်ကိုလူမှုအဖွဲ့အစည်းတွေရဲ့ခံမှမှုနဲ့ကြေပြန့်မှုအရေးကြီးရဆိုတော့တော့လူလူကိုပညာပေးတဲ့အခြေအနေသတ္တဖက်ကလည်းလိုပါတယ်။ဒါပေမဲ့ပါလီမန်ဆိုတာလူလူအားလုံးနဲ့လင်းဆက်တဲ့နေရာမှာရှိတယ်။လူလူလာလေ့လာတာကဆိုတာလူလူသွားလာမှုတွေ့ကြုံရှိတဲ့နေရာလေးဖြစ်ကုန်လို့ရတယ်။ဒီအဲ့လိုမျိုးကအစားပေါ့။ဟိုပါလီမန်ဝင်းမှာရှိတဲ့ကွန်ပီညာရဲ့ယက်တီမှုကိုလည်းလူလူသိဖြစ်တယ်။လူလူပါဝင်နိုင်တဲ့နော်ကော်မတီမျိုးဖြစ်ဖို့ပေါ့နော်ကျွေးနိုင်တဲ့ကွန်ပီနီဖြစ်ဖို့ပဲအမောလည်းလည်းရှားပြနိုင်တာမျိုးရှိလို့ပိုပြီးပွင့်လင်းတဲ့နော်ပါလီမန်နဲ့ပါလီမန်တွင်ကနော်ဒီကော်မတီတွေဖြစ်တော့မှာပေါ့
လက်ရှိပြည်ထောင်စုအဆင့်တိုင်းဒေသကြီးပြည်နယ်လွှတ်တော်အဆင့်ဆင့်အဆိုတင်သွင်းလာမှုတွေနောက်ဥပဒေပြုရေးပြဋ္ဌာန်းချက်တွေမှာသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ဗဟိုချုပ်ကိုင်မှုအားနည်းချက်တွေရှိခဲ့တဲ့အတွက်နောင်ကျင်းပမဲ့လွှတ်တော်အစည်းအဝေးတွေမှာဘလို့မျိုးစနစ်ကျအောင်လုပ်ဆောင်သင့်တယ်လဲဆိုတာကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကအကြံပြုဆွေးနွေးပါတယ်
ပထမကြိမ်လွှတ်တော်ဖြစ်တဲ့အတွက်ကျမတို့အားလုံး 100% perfect တော့မဟုတ်ပါဘူးအားနည်းချက်တွေဟလာဟိုလိုအပ်ချက်တွေအများကြီးရှိပါတယ်လွှတ်တော်ထဲမှာဟလာဟိုကျမတို့တချို့ဟာတချို့အရာတွေကိုချုပ်ကိုင်မှုတွေရှိပါတယ်ဟလာဒါတွေကလည်းကျမဟိုပေါ့နော်အပြည့်အနေနဲ့ပြောရင်လည်းရပါတယ်ဒါပေမဲ့ကျမကတော့ဒီလိုပြောချင်ပါတယ်ဘာလို့လဲဆိုတော့ကျမတို့လွှတ်တော်တက်တန်းကပထမကြိမ်လွှတ်တော်တက်တန်းဖြစ်တဲ့အတွက်ဒုတိယကြိမ်ညာလွှတ်တော်တက်တန်းဆိုရင်ပထမအကြိမ်လုံးကလုတ်ခဲ့တဲ့အမှားတွေဟလာဟိုဒီလိုမျိုးနောက်ပြီးတော့ချုပ်ကိုင်မှုတွေဟာအားလုံးဟာဆိုင်းဒီအတွက်ကိုအကျိုးမရှိဘူးဆိုလို့ရှိရင်ဒုတိယကြိမ်လွှတ်တော်တက်တန်းမှာဘာတွေပြုပြင်မလဲဆိုတာကိုကျမတို့ပြန်ကြည့်လို့ရပါတယ်တချို့ဟာတွေမှာစိုးရင်စိတ်နဲ့ဟလာချုပ်ကိုင်မှုတွေရှိကောင်းလဲရှိနိုင်ပါတယ်ဖြစ်ကောင်းလဲဖြစ်နိုင်ပါတယ်စိုးရင်စိတ်နဲ့ဟလာချုပ်ကိုင်ထားတာမျိုးလဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဟလာကျမတို့လွှတ်တော်ဘိုင်းနဲ့အစိုးရဒီအုပ်ချုပ်ရေးအာဏာဘိုင်းနဲ့ကိုညှိနှိုင်းပြီးတော့လုပ်ရတဲ့ကာလတွေမှာဟိုလွှတ်တော်ကနေပြီးတော့ဟိုအမှားရေးမရှိအောင်နည်းနည်းပါးပါးချုပ်ကိုင်ရတဲ့ကိစ္စမျိုးတွေလည်းရှိတတ်ပါတယ်
လွှတ်တော်ပွင့်လင်းမြင်သာရေး2014ဆွေးနွေးပွဲမှာလွတ်လပ်ရေးခေတ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်နောက်အခုလက်ရှိအရသာအစိုးရလက်ထက်ခေတ်ဆက်ဆက်ကလွှတ်တော်ရဲ့ဥပဒေပြုစနစ်တွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေဝိုင်းဝန်းဆွေးနွေးကြတာဖြစ်ပါတယ်။ဒါကြောင့်လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့လည်းလွှတ်တော်ရဲ့အဓိကတာဝန်ဟာဘာလဲ။နောက်လွှတ်တော်ကိုယ်စားလှယ်တယောက်ရှိသင့်ရှိတိုက်တဲ့အရေးချင်းလွှတ်တော်ရင်းကိုဝင်ဖို့ဘာတွေပြင်ဆင်ထားတဲ့လဲဆိုတာဒီကိုလည်းလာရောက်လေ့လာတဲ့နဲ့လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကပြောပါတယ်
ခေတ်ဆက်ဆက်ရဲ့လွှတ်တော်တွေပေါ့နော်ဟလာပါလီမန်ခေတ်ကလွှတ်တော်တွေဟလာမဆလာခေတ်ကလွှတ်တော်တွေအာနောက်ပြီးတော့2030ဟလာတော့အချိန်ကနေပြီးတော့အခု2014အချိန်ထိလွှတ်တော်ပေါ့နော်ခေတ်တန်းကာလအလျောက်ဟလာရွေလန်းလာတဲ့အလျောက်လွှတ်တော်တွေကိုဘယ်လိုကျင်းပါတယ်ဆိုတဲ့ဟာမျိုးနဲ့ဘယ်လိုအတွေ့အကြုံဘယ်လိုအခြေအနေဟာအကောင်းဆုံးအခြေအနေတွေမှာသူတို့ကျင်းပကြတယ်ဆိုတဲ့ဟာကိုဆွေးနွေးကြတာပါအဲ့ဒီလိုပါပဲလွှတ်တော်ရဲ့မှာလက်ရှိအခြေအနေမှာဟလာဥပဒေတွေကိုဘယ်လိုဥပဒေနဲ့ကိစ္စတွေကိုအစဉ်အဆက်ဘယ်လိုလုပ်တယ်ဆိုတဲ့ဟာမျိုးရဲ့နောက်တစ်ခုကပေါ့နော်လွှတ်တော်ကိုယ်စားလှယ်နောက်တယောက်ဖြစ်မယ်ဆိုရင်ဘယ်လိုအရေးချင်းတွေရှိရမယ်ဆိုတဲ့ဟာမျိုးတွေကိုအခုနောက်လာမယ့်2015မှာရွေးကောက်ဟိုလွှတ်တော်ကိုယ်စားလှယ်လုပ်ချင်တဲ့လူတွေအတွက်လည်းဘ ഹു တုတရရှိအောင်ဟလာလွှတ်တော်ရဲ့ဥပဒေဟလာလွှတ်တော်တွေကိုရောက်တယ်ဆိုလို့ရှိရင်ဘယ်လိုအရေးချင်းမျိုးရှိတဲ့လူတွေဒါလွှတ်တော်တွေကိုရောက်တင်တယ်ဆိုတဲ့အကြောင်းလေးဟလာဒါတွေအားလုံးကိုဒါပထမအဦးဆုံးအချိန်ပေါ့နော်ဥက္ကူကြီးတို့ကဦးစီးပြီးကျင်းပပေးတာဖြစ်တဲ့အတွက်ဒါလွှတ်တော်နဲ့ဟလာလွှတ်တော်တွေကိုဝင်ဖို့စိတ်ဝင်စားတဲ့လူတွေအားလုံးအတွက်တော့အကျိုးရှိတဲ့ဟာလေးတစ်ခုပါ
လွှတ်တော်နဲ့ဆက်ဆက်တဲ့နယ်ပယ်အသီးသီးကလွှတ်တော်ကိုယ်စားလှယ်တွေဥပဒေပညာရှင်တွေနိုင်ငံရေးပါတီအသီးသီးကပုဂ္ဂိုလ်တွေအရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့နိုင်ငံရေးတက်ကြွလှုံ့ရှားသူတွေရဲ့လက်ရှိလွှတ်တော်တွင်ပွင့်လင်းမြင်သာမှုအခြေအနေတွေအလားအလာတွေနဲ့ပတ်သက်လို့ခေါင်းစဉ်တွေနဲ့အပိုင်းလိုက်ဆွေးနွေးကြတာဖြစ်ပါတယ်ပွင့်လင်းမြန်မာရှေ့ဆောင်ရဲ့စီစဉ်မှုနဲ့ပထမဦးဆုံးအကြိမ်ကဘာလုံးဆိုင်ရာဥပဒေပြုရေးပွင့်လင်းမြင်သာမှုရက်သရဘတ်ရဲ့အထိမ့်မတ်ပွဲကိုစက်တင်ဘာလ20နဲ့21စနေတနင်္ဂနွေနေ့ရက်ကျင်းပမှာဖြစ်ပြီးတော့လွှတ်တော်အရေးစိတ်ဝင်စားသူပြည်သူတွေလည်းတက်ရောက်ဆွေးနွေးနိုင်တယ်လို့သိရပါတယ်ရှင်။